ကမ္ဘာ့ဘဝကိုဗစ် -19 ရောဂါကူးစက်မှုတွေမှာတော့အမေရိကန်ပြည်ထောင်စုကရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်မှာကိုဗစ် -19 ရောဂါကူးစက်သူဥယျာဉ် 17.8 သန်းကျော်နဲ့သေဆုံးသူ 3 သိန်းခွဲကျော်ရှိလာပြီဖြစ်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ရှေ့သတင်းမှအတွင်းကြားအောင်ပဲကျေးဇူးတော်နေ့အခမ်းအနားကိုဘယ်မှမသွားပဲအိမ်မှာပဲနေကြဖို့နဲ့သူတို့ရဲ့အားလည်းရဲ့အစည်းအဝေးတွေကိုပြန်ပြီးတော့စဉ်းစားကြဖို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC နဲ့တခြားကျန်းမာရေးမဟာမိတ်အဖွဲ့၃ဘွဲ့ကတရားချင်ညာချက်တွေမနေ့ကထုတ်ပြန်ခဲ့ပါဗျ။အိန္ဒိယနိုင်ငံမှာတော့ရောဂါကူးစက်သူ၉သန်းကျော်နဲ့ဒုတိယအများဆုံးဖြစ်နေပြီးတော့အိန္ဒိယနိုင်ငံမှာဒီနေ့ရောဂါကူးစက်သူ45,000ကျော်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါဗျ။အိန္ဒိယပြည်ထဲနောက်ဘရာဇီးလ်နိုင်ငံကတော့ကူးစက်သူ6သန်းကျော်နဲ့ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်အမေရိကန်ရဲ့အိန္ဒိယမက္ကဆီကိုနိုင်ငံမှာတော့သေဆုံးသူ3သိန်းကျော်ရှိသွားပြီဖြစ်ပြီးတော့မက္ကဆီကိုနိုင်ငံဟာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ3သိန်းကျော်လာတဲ့သတုထမြောက်နိုင်ငံဖြစ်လာနေပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပြီးတော့ရောဂါကူးစက်သူ 24,318 ယောက်ရှိတယ်လို့ပြောပါရယ်ခင်ဗျာ။